မြန်မာနိုင်ငံမှာလူလက်ဆာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးချင်းချောက်ခံနေရဆဲဖြစ်တယ်လို့ဒီကနေ့ထွက်လာတဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့မှာပါတီစုံဒီမိုကရေစီထွေထွေရေးကောက်ပွဲကျင်းပဖို့စီစဉ်နေချိန်မှာပဲအခုစစ်တမ်းထွက်လာတာပါ။မြန်မာနိုင်ငံတွင်းမှာအလုပ်လုပ်ကိုင်နေကြတဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေပူးပေါင်းစစ်တမ်းကောက်ယူပြီးပြည်စုထားတဲ့မြန်မာနိုင်ငံဤလူလက်စွာရည်သားထုတ်ဖော်ခွင့်အခြေအနေအကဲဖြတ်ချက်ဆိုတဲ့အစီရင်ခံစာထဲမှာအဲ့ဒီလိုပြောထားတာပါ။သူတို့ရဲ့လေးလာတွေးရှိချက်အရမြန်မာနိုင်ငံမှာလူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့သက်ဆိုင်တဲ့ဘက်စုံအခြေအနေတိုင်းဟာဒီအကဲဖြတ်ချက်ကိုစလုပ်ခဲ့တဲ့2016ခုနှစ်ကနေပြီးခဲ့တဲ့နှစ်ထိစူးစူးဝါးဝါကျဆင်းနေတယ်လို့ပြောထားပါတယ်။ဒါကြောင့်လူလက်စွာထုတ်ဖော်ပြောဆိုခွင့်တိုးတက်လာစေဖို့အတွက်ရုပ်မြင်သံကြားနဲ့အသံထုတ်လွှင့်ခြင်းဆိုင်ရာဥပဒေကိုအကောင့်ထည့်ဖို့ပို့အင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုအဆုံးသတ်ဖို့အစိုးရလက်ရောက်ခံမီဒီယာတွေကိုရပ်ဆိုင်းဖို့ဒါမှမဟုတ်ရောင်းချဖို့ဒါမှမဟုတ်ပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲဖို့စတဲ့အချက်တွေကိုအကြံပေးထားပါတယ်။ဒီအကဲဖြတ်ချက်ကိုသတင်းတောက်အဖွဲ့အစည်းတွေလူလက်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာလှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့တွေနဲ့လူအခွင့်အရေးအဖွဲ့တွေအပါအဝင်စုစုပေါင်းအဖွဲ့73ခွဲကပူးတွဲပြည့်စုံထားတာဖြစ်ပါရဲ့ရှင်။